တော်ရှင်မြခင်ဖေဖော်ဝါရီကပွဲကလမ်းတောက်နားကိုရောက်နေပြီဖြစ်ပြီးသုံးဘွားချိုလောက်ကြရင်ကျွန်တော်တို့တွေဩစတြေးလျရဲ့45ချိန်မြောက်ပါလီမန်ကိုရွေးကောက်တင်မြှောက်ကြမှာဖြစ်ပါတယ်ဒီရွေးကောက်ပွဲကနေ House of Representative ကိုအောက်လွှတ်တော်အတွက်အမတ်150နဲ့အထက်လွှတ်တော်ဆက်နဲ့အတွက်အမတ်86ဦးကိုရွေးကောက်တင်မြှောက်မှာဖြစ်ပြီးဒီရွေးကောက်ပွဲကတိုင်းပြည်ရဲ့နောက်3နှစ်အတွက်ခေါင်းဆောင်ကိုရွေးချယ်ကြမှာဖြစ်ပါတယ်နောက်တက်လာမယ့်အစိုးရအတွက်ဒီရွေးကောက်ပွဲကဘာတွေအဆုံးဖြတ်ပေးမလဲဆိုတာကိုကြည့်ကြရအောင်ပါ။ဩစတြေးလျရဲ့ Federation နဲ့အခြေခံဥပဒေဖွဲ့စည်းပုံပြဋ္ဌာန်းချက်အရ Commonwealth သို့မဟုတ် Federal အစိုးရနဲ့ပြည်နယ်6ခုကြားမှာအာဏာကိုခွဲဝေယူထားတာဖြစ်ပါတယ်။ပြည်လို့သမျှဥပဒေကြမ်းတွေဟာအောက်လွှတ်တော်နဲ့ဆက်နဲ့အထက်လွှတ်တော်တို့ကိုဖြတ်ကျော်ပြီးအများလက်ခံသဘောတူပြီးမှသာဘယင်ခံချုပ်ခေါ် Governor General ကလမ်းမှရေးထိုးပြီးမှအတီးပြုတ်ဥပဒေဖြစ်လာမှာဖြစ်ပါတယ်ဖက်ဒရယ်ဆိုဝါဟာဩစတြေးလျရဲ့နိုင်ငံရေးမှာအဓိကနေရာကနေပါဝင်သရုပ်ဆောင်တယ်လို့ဆင်နီတက်ကသူပေါမော့ကရော်ဒနီစမစ်ကရှင်းပြပါတယ်၎င်းက
primarily because it collects most of the money that governments get to spend in Australia it spends a lot of that money on its own programs but it can also say to the states and territories we're going to give you
ပါကြောင်လဲဆိုတော့ဩစတြေးလျမှာအစိုးရကသုံးတဲ့ငွေအများစုကိုအဓိကကောက်ခံပါတယ်။အဲ့ဒီငွေအတော်များများကို၎င်းတို့ကိုယ်ပိုင်အစီအစဉ်များမှာအသုံးပြုပါတယ်။ဒါပေမဲ့ပြည်내နဲ့အုပ်ချုပ်ခန်းနယ်မြေများကိုဒီငွေတချို့ကိုပေးပါတယ်။ဒါပေမဲ့၎င်းတို့ကချမှတ်ထားတဲ့တစုံတရာနီလန်းအရအသုံးပြုရမယ်လို့ဖက်ဒရယ်အစိုးရကပြောနိုင်ပါတယ်။ဥပမာအားဖြင့်သင်တို့လမ်းပန်းဆက်သွယ်မှုမှာအသုံးပြုရမယ်သို့မဟုတ်ပညာရေးသို့မဟုတ်စေယုံတွေမှာတင်တို့အသုံးပြုရမယ်စသဖြင့်ပါဒါကြောင့်ဩစတြေးလျရဲ့နိုင်ငံရေးမှာဖက်ဒရယ်အစိုးရကအရေးကြီးဆုံးအစိုးရတစ်ခုရဲ့အဆင့်ဆိုတာကိုငင်းဆိုလို့မရပါဘူးအထက်လွှတ်တော်လို့ခေါ်တဲ့ Senate မှာအဖွဲ့ဝင် Senate အမတ်86ဦးရှိပြီးပြည်내6ခုကတပြည်내မှာ12ယောက်စီနဲ့အုပ်ချုပ်ခန်းနယ်မြေတစ်ခုက2ယောက်စီပါဝင်ပါတယ်အထက်လွှတ်တော်ရဲ့အဓိကအခမ်းကဏ္ဍကအဲ့ဒီအချိန်ခါမှာအုပ်ချုပ်နေတဲ့အစိုးရရဲ့ဥပဒေပြဋ္ဌာန်းမှုတွေကိုသုံးသပ်ဖို့ဖြစ်ပါတယ်။ပေါမော့ခါစမစ်က
The Senate often sends those proposed laws to a smaller group of senators, a committee to examine them in more detail and ultimately decides whether or not it likes those proposed laws.
ဟဲ့ဒီအကြံပြုဥပဒေကြမ်းတွေအတွက်မကြာခဏဆိုသလိုဆက်နဲ့အမတ်တွေပါတဲ့အဖွဲ့အသေးတွေသို့မဟုတ်ကော်မတီတွေဖွဲ့ပေးပြီးပို၍အသေးစိတ်စူးစမ်းစစ်ဆေးပါတယ်။အဆုံးမှာတော့ဒီအကြံပြုဥပဒေတွေကိုလက်ခံမခံကိုဆုံးဖြတ်ရတာဖြစ်ပါလေ။အဲ့ဒီအကြံပြုမှုဥပဒေတွေမှာပြောင်းဖို့အတွက်ပြင်ဆင်ထည့်သွင်းပေးဖို့အကြံပေးနိုင်ပြီးသို့မဟုတ်ဒီအကြံပြုဥပဒေကိုကျွန်တော်တို့လုံးဝလက်မခံနိုင်ဘူး။ပြန်ယူသွားပြီးတခြားနည်းလမ်းနဲ့ပြန်စဉ်းစားပါလို့ပြောနိုင်ပါလေ။ဆက်တဲ့အမတ်တွေကချောင်းနဲ့သက်တမ်းတာဝန်ထမ်းဆောင်ရပြီးသုံးနှစ်တစ်ခါဆက်တဲ့ရဲ့တဝက်ကိုဖက်ဒရယ်ရွေးကောက်ပွဲမှာပြန်ရွေးချယ်ရပါလေ။1880နဲ့1892နှောင်းပိုင်းတွေမှာ Australian အခြေခံအုပ်ချုပ်မှုဥပဒေကိုရေးဆွဲသူများကဆန့်နစ်ထားရှိဖို့အကြံဉာဏ်ရလာတာဖြစ်ပါတယ်။သူတို့ရဲ့အတွေးခေါ်တစ်စိတ်တစ်ပိုင်းကအဲ့ဒီအချိန်မှာအုပ်ချုပ်နေတဲ့အစိုးရကကြီးမားတဲ့ပြောင်းလဲလို့တဲ့အတွေးခေါ်စိတ်လိုက်မှန်ပါပြုလုပ်လို့တဲ့အတွေးခေါ်တွေကိုဆန့်နစ်ကနေထိမ့်သိမ့်ကြည့်ရှုဆုံးဖြတ်ပေးနိုင်ဖို့အတွက်ဖြစ်ပါတယ်။ဟဲ့ဒီအကြံဉာဏ်ကိုအကောင့်ထဲပုံနိုင်ဖို့အတွက်မိသည့်ရွေးကောက်ပွဲမှာမဆိုဆက်နဲ့ရဲ့တဝက်ကိုပြန်လဲရွေးချယ်ဖို့ဖြစ်လာရတာပါ House of Representative သို့မဟုတ်အောက်လွှတ်တော်ခေါ်ပြည်သူ့လွှတ်တော်မှာအမတ်150ရှိပြီး Australian တခွင်မှာရှိတဲ့လူဦးရေစုစမ်းတူညီနိုင်မဲ့မဲနယ်မြေတွေကဖြစ်ပြီးသုံးနှစ်တာဝန်ထမ်းဆောင်ရတာဖြစ်ပါတယ်လူဦးရေထူထပ်မှုမတူညီတာတွေကြောင့်မြို့ကြီးတွေမှာမဲနယ်မြေရဲ့အခြေဝင်းကသေးငယ်ပြီးချေးလက်ဒေသတွေမှာမဲနေမြေတွေကကျေဝန်းကြီးမားတာဖြစ်ပါတယ်ပေါမော့ခါစမစ်က
When the men who wrote the constitution in Australia in the late 1880s and 1890s came up with the idea of having a
ဩစတြေးလျရဲ့ပထဝီနယ်မြေတွေမှာကိုစားပြုတာကလွဲလို့အဲ့ဒီနေ့အချိန်ခါရဲ့အစိုးရကပြည်သူ့လွှတ်တော်အောက်လွှတ်တော်ကအမအများစုရဲ့ထောက်ခံမှုရတဲ့လူကနေဖွဲ့စည်းတာဖြစ်ပါတယ်ဒါကြောင့် Malcolm Turnbull ကယခုလက်ရှိဝန်ကြီးချုပ်ဖြစ်နေတာကဘာကြောင့်လဲဆိုတော့ပြည်သူ့လွှတ်တော်အများစုရဲ့အမှတ်များက၎င်းကိုဝန်ကြီးချုပ်အနေနဲ့ရောကျန်တဲ့ဝန်ကြီးတွေကိုပါ ထောက်ခံလို့အဆိုးရဖြစ်လာတာပါညွန်ပေါင်းအဆိုးရကိုဝန်ကြီးချုပ်မဲလ်ကန်တမ်မယ်ကယခုလက်ရှိဦးဆောင်နေပြီး၎င်းတို့ကအမှတ်60နေရာနဲ့အများစုဖြစ်နေပြီးလေဘာကတော့အမှတ်55နေရာရရှိထားတာဖြစ်ပါတယ်အဆိုးရအောင်မြင်စွာဖွဲ့စည်းနိုင်ဖို့အနိုင်ရပါတီကအနည်းဆုံးအမှတ်နေရာ86နေရာကိုပြည်သူ့လွှတ်တော်ထဲမှရရှိရမှာဖြစ်ပါတယ်ယခုလာမယ့်ရွေးကောက်ပွဲမှာလေဘာမှပြန်လည်အာဏာရဖို့အခွင့်အရေးရှိနေပါတယ်ဘာကြောင့်လဲဆိုတော့ညွန်ပေါင်းပါတီကဩစတြေးလျတခွင်မှာမဲရီအတွက်ကပ်ပြီးအနိုင်ရထားတဲ့မဲနေမြေ62နေမြေတွေကိုအနိုင်ရနိုင်ဖို့အလားအလာရှိနေလို့ဖြစ်ပါတယ်အဲဒီလိုမဲရီအတွက်ကပ်ပြီးအနိုင်ရတဲ့မဲနေမြေ marginal seat ကအဲဒီမှာ Labour နဲ့ Liberal National ညွန်ပေါင်းအထက်ပါတီကြီးနှစ်ခုကိုထောက်ခံမှုကတန်းတူလောက်ဖြစ်နေပြီးမိသည့်ပါတီကမဆိုးမဲဆန္ဒအရေးအတွက်58ရာခိုင်နှုန်းရရှိခဲ့ရင်ကပ်ပြီးအနိုင်ရတယ်လို့ပြောလို့ရပါတယ်ဒါကြောင့်ဒီ marginal မဲနေမြေမှာရွေးကောက်ပွဲမှာဘယ်ပါတီဘက်ကိုမဆိုလွဲကူစွာလက်ပြောင်းသွားနိုင်ပါ रे တကယ်လို့သာအဓိကပါတီကြီးနှစ်ခုကအောက်လွှတ်တော်ပြည်သူ့လွှတ်တော်မှာအမအရေးအတွက်တူညီစွာအနိုင်ရခဲ့ရင် hang parliament လို့ခေါ်တာဖြစ်လာပါ रे အနည်းကဆုံးဥပမာကိုပြရရင်တော့2010ရွေးကောက်ပွဲမှာမိသည့်ပါတီကမှအစိုးရဖွဲ့ဖို့အမတ်နေရာ86နေရာမရရှိခဲ့ပါဘူးဒါကြောင့်လေဘာလူနည်းစုအစိုးရတို့ဦးဆောင်သွားပြီးလေဘာကတတိပုဂ္ဂလအမတ်နှစ်ယောက်နဲ့ Australian Green Party ကတယောက်တို့ရဲ့ထောက်ခံမှုရခဲ့တဲ့အတွက်အစိုးရဖွင့်နိုင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်မပြည့်ပြတ်တဲ့ Parliament ကို Hang Parliament ကအမတ်နေရာ150မှာလေဘာက82နေရာနဲ့ Liberal National Party က82နေရာရပြီးကျန်တဲ့6နေရာကတတိပုဂ္ဂလနဲ့ပါတီအသေးလေးတွေကရရှိခဲ့တဲ့အခြေအနေမျိုးကိုပြောတာဖြစ်ပါတယ်။အဲ့ဒီတတိပုဂ္ဂလအမတ်တို့သို့မဟုတ်ပါတီအသေးလေးတွေကအမတ်တွေနဲ့ညှိနှိုင်းထောက်ခံမှုရသူကအစိုးရဖွင့်နိုင်မှာဖြစ်ပြီးအဲ့ဒါသာမအောင်မြင်ခဲ့ရင်ရွေးကောက်ပွဲတိုင်မီကရရှိခဲ့တဲ့ဝန်ကြီးချုပ်ကဘီရင်ခန္ဓာမြေတိပါတီကမှအစိုးရမဖွင့်နိုင်တဲ့အကြောင်းကြားပြီးရွေးကောက်ပွဲအသစ်ကိုပြန်လည်ပြုလုပ်အောင်မှာဖြစ်ပါတယ်။ဩစတြေးလျမှာနေထိုင်သူ၄ယောက်မှ၁ယောက်ကနိုင်ငံသားမှာမွေးဖွားသူဖြစ်ပြီးဩစတြေးလျလူဦးရေရဲ့တဝက်နေပါမှာကမိဘတူဦးကနိုင်ငံသားမှာမွေးဖွားသူဖြစ်ပါတယ်။ဒါကြောင့်ယဉ်ကျေးမှုကွဲပြားချက်ကဩစတြေးလျရဲ့နိုင်ငံရေးမှာလည်းရောင်ပြန်ဟပ်နေပါတယ်။ပေါမော့ကစမစ်က
Often parties pre-select candidates to run in elections who come from a relatively narrow group of people. Typically they'll be men, typically they'll be people who've worked in the professions, typically they'll be people who speak English as a first language.
Party တွေကရွေးကောက်ပွဲဝင်ဖို့အတွက်ကိုယ်စားလောင်းတွေကိုကြိုတင်ရွေးချယ်ကြပြီးအဲ့ဒီလူတွေကတကယ်ချင်းမြောင်းတဲ့လူအဖွဲ့အစည်းမှမကြာခဏဆိုသလိုလာကြသူတွေဖြစ်ပါတယ်။ထုံးစံအတိုင်းကသူတို့ကအမျိုးသားတွေဖြစ်တတ်ပါလေထုံးစံတိုင်းကအဲ့ဒီလူတွေဟာဒီလောက်ကံမျိုးမှာလုံနေသူများဖြစ်နိုင်ပါလေထုံးစံတိုင်းအဲ့ဒီလူတွေကတခြားဘာသာစကားမဟုတ်ပဲအင်္ဂလိပ်စကားတစ်ခုတည်းကိုသာကျွမ်းကျင်အောင်ပြောနိုင်သူများသာဖြစ်ပါလေဒီကင်တက်ကတို့ကပမောက်ခဖီတီမန်ဇူရီဟာအယ်ဖာဒီကင်သုတေသနအင်စတီကျူတွေနိုင်ငံသားနဲ့ globalization ရဲ့ director ဖြစ်ပါလေရောက်ရှိကားစားနဲ့ယခုပေါ်ထွက်လာနေတဲ့လူမျိုးစုတွေနဲ့ထိတွေ့မှုရှိဖို့အတွက်နိုင်ငံရေးပါတီတွေအနေနဲ့ခွဲဖြားသွားရောက်လှုပ်တင်တယ်လို့၎င်းကဆိုပါတယ်ရွေးကောက်ပွဲနေ့မှာ Australian 15.6 တန်းကျော်ကမဲပေးကြမှာဖြစ်ပါတယ်ပေါမော့ခမန်ဆူရီကဒီ Democratic လှုပ်စင်မှာ Australian နိုင်ငံသားအစ်တွေအနေနဲ့ပါဝင်ဖို့ကအရေးကြီးတယ်လို့ဆိုပါတယ်၎င်းက
And we want them to be able to understand the challenges that lie ahead for this country. Migration is a huge contributor to Australian society, both, you know, demographically, economically, culturally, socially, etc. But there are specific problems.
ဒီနိုင်ငံအတွက်ရှိမှရှိနေတဲ့စိန်ခေါ်မှုများကိုသူတို့နားလည်နိုင်ဖို့အတွက်ကျွန်တော်တို့လိုလားပါတယ်။ Australia ရဲ့လူအဖွဲ့အစည်းအတွက် Migration ဟာကြီးမားတဲ့ထည့်ဝင်မှုဖြစ်ပြီးလူဦးရေတည်ဆောက်မှုစီးပွားရေးယဉ်ကျေးမှုနဲ့လူမှုရေးစသည်တို့ပါမာဂရင်လူစုတွေအတွက်အချိုးတက်ရောက်မှုမှာတိကျတဲ့ပြဿနာရှိပါတယ်ကျွန်တော်တို့မှာကြီးမားတဲ့ပြဿနာဖြစ်လာနိုင်မှာကအဲ့ဒီလူမျိုးစုတွေအပြည့်အဝပါဝင်လုံဆောင်ဖို့တေချာအောင်မလုပ်နိုင်ခဲ့ရင်ပါအဲ့ဒါမျိုးကရှိနေပါပြီ တကယ်လို့ပိုဆိုးလာရင်ကျွန်တော်တို့ရှေ့ဆက်သွားတဲ့နေရာမှာပုံမူ၍စိန်ခေါ်မှုတွေဖြစ်လာမှာပါ။တော်ရရှိမြခင်ဇူလိုင်လ2ရက်နေ့ဖက်ဒရယ်ရွေးကောက်ပွဲမှာတနိုင်ငံလုံးမှာမဲယုံ 8,000 ကျော်ရှိမှာဖြစ်ပြီးမဲယုံတွေဖွင့်ခြင်းကတော့နာနဲ့8နာရီကနေညနေ6နာရီထိဖြစ်ပါရခင်ဗျာ
SBS Chill ကတချင်းတွေကိုနားဆင်ပြီးတော့အနားယူအပန်းဖြေနိုင်ပါတယ်ချင်းတွေကို TV Digital Radio Online နဲ့ Mobile ကနေနားဆင်နိုင်ပါပြီ sbs.com.au/chill ကိုသွားပြီးတော့နားဆင်နိုင်ပါတယ်ရှင်